ပြင်သစ်နိုင်ငံပဲရစ်မြို့နာမှာရဲရာစီတယောက်နဲ့သူ့ရဲ့အမျိုးသမီးကိုဓာတ်နဲ့တတ်ဖြတ်ခဲ့တယ်လို့မတင်ကားသူဟာသူတို့ဘာသာကိုမယုံကြည်သူအလုံးနဲ့မိသားစုဝင်တွေကိုဘယ်မှာပဲဖြစ်ဖြစ်တတ်ပြစ်ဖို့ IS ဆက်သွေးကြတွေကတိုက်တွန်းထားတဲ့အတိုင်းလိုက်နာခဲ့တာဖြစ်တယ်လို့ပြင်သစ်တာဝန်ရှိသူတွေကပြောပါတယ်ပဲရစ်မြို့အနောက်ပိုင်းကနေအိမ်မှာရဲမှူးကြီးတယောက်နဲ့သူ့ရဲ့အမျိုးသမီးကိုတင်းလာနေညပိုင်းကဓာတ်နဲ့တတ်ဖြတ်ခဲ့သူဟာလာရိုစီအဘာလာဆိုသူဖြစ်တယ်လို့ပဲရစ်မြို့အစိုးရရှိနေဖန်ဆွာမော်လင်ကပြောကြားပါတယ်အသက်25နှစ်အရွယ်အဘာလာနဲ့ရဲတွေ၄နာရီလောက်ကြာအောင်လို့ညှိနှိုင်းမရအခြေအနေတင်းမာခဲ့ပြီးတဲ့နောက်အထူးရဲတပ်ဖွဲ့ကအိမ်ထဲကိုအတင်းဝင်ပြီးတော့သူ့ကိုပစ်တက်ခဲ့ရပါတယ် IS စစ်သွေးကြွားတွေကဒီတိုက်ခိုက်မှုကိုသူတို့လုပ်တာလို့ဆိုခဲ့ပါတယ်အဘလာစီမှာနောက်ထပ်တိုက်ခိုက်မဲ့သူတွေရဲ့စရင်ကိုလည်းတွေးကြရတယ်လို့အစိုးရရှိနေဖန်ဆွာအော်လန်ကပြောပါတယ်အဲ့ဒီစရင်ထဲမှာဖျော်ပြသူတွေသတင်းတောက်တွေရဲအယားရှိတွေအစိုးရတာဝန်ရှိသူတွေပါဝင်ပါတယ်အဘလာဟာအကြမ်းဖက်လုပ်ရက်တွေလုပ်ဖို့ရည်ရွယ်ချက်ရှိတဲ့အဖွဲ့အတွက်လူတွေစုဆောင်းပေးမှုနဲ့2013ခုနှစ်တုန်းကအရေးယူခံခဲ့ရဘူးတဲ့သူ၈ယောက်ထဲကတယောက်ဖြစ်ပါတယ်2011ခုနှစ်တုန်းကသူ့ကိုဖမ်းမိစဉ်မှာသူဟာပါကစ္စတန်မှာအကြမ်းဖက်တင်တဲ့သွားတက်ဖို့စီစဉ်နေတာဖြစ်ပြီးတော့2013ခုနှစ်မှာသူ့ကို6လဆိုင်းငံ့ပြစ်ဒဏ်အပါအဝင်ထောင်ဒဏ်3နှစ်ချခဲ့ပါတယ်2015ဒီဇင်ဘာလအထိရဲဆောင်ကြီးစီရင်ထဲမှာအဘလာပါခဲ့တယ်လို့အစိုးရရှိနေဖွန်ဆွာမော်လင်ကသတင်းစာရှင်းလင်းပွဲမှာပြောကြားပါတယ်ဒီနေ့လာနေညရုံးကအဘလာဟာရဲမှူးကြီးကိုဓာတ်နဲ့ထိုးတက်ခဲ့ပြီးတဲ့နောက်သူ့ရဲ့အမျိုးသမီးရဲမင်းနဲ့3နှစ်အရွယ်ကလေးငယ်ကိုတစားကန်အဖြစ်ဖမ်းထားခဲ့ပါသေးတယ်သူတိုက်ခိုက်တဲ့အဖြစ်အပျက်တွေကိုလည်း Facebook လူမှုကွန်ရက်ပေါ်မှာ12မိနစ်လောက်ကြာအောင်လို့ဓာတ်ရိုက်ထုတ်ပြန်ပြသခဲ့ပါတယ်။အထူးတပ်ဖွဲ့တွေအိမ်ထဲဝင်နိုင်ချိန်မှာတော့အသက်ခံထားရတဲ့အမျိုးသမီးနဲ့အင်မတန်ထိတ်လန့်နေတဲ့ကလေးငယ်ကိုတွေ့ခဲ့ရတယ်လို့ရဲကပြောပါတယ်ရှင်။